ကချင်ပြည်နယ်တိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်သေးဆောင်ပြည်သူဦးရေဟာပုံမှန်မြင့်တက်လာနေပြီးဒီရက်ပိုင်းအတွင်းတိုက်ပွဲကြောင့်အင်ဂျာယာမြို့နယ်အတွင်းမှာကျေးရွာ၁၀ရွာလောက်ကပြည်သူတထောင်ကျော်ဟာမြစ်ဆုံကတန်ဖဲရွာကိုတင်းဆောင်ရရှိလာသလိုထပ်မံထွက်ပြေးလာသူတွေလည်းရှိနေပါတယ်။လောလောဆယ်မှာတန်ဖဲရွာရောက်စစ်ဆောင်ပြည်သူတွေကိုခရီးရန်ဘာသာရေးအသင်းဖွဲ့တွေကဥဆောင်ပြီးတော့ကူညီဆောင်ရှောက်ပေးထားပါတယ်။ကချင်ပြည်နယ်ကတိုက်ပွဲကြောင့်တင်းဆောင်လာရသူတွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားကြာသာပင်နေ့ကဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒေသတွင်းကပြည်သူတွေဟာနေရာဆုံးခွာပြီးတပ်မှန်ထွက်ပြေးနေရတာဖြစ်ပါတယ်။အင်ဂျင်နီယာမျိုးနယ်အတွင်းအခြေအနေကိုတပ်ဖဲရွာကိုတင်းချောင်လာသူဒေသခံတဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒန်းရံဖက်ဆိုတော့မနေ့က7နာရီခွဲလောက်ကနေပေါ်ချင်းနေလား။အဲ့တော့ကျွန်တော်တို့ဒေသကသက်တူရွာပေါ့အားလုံးကခုဒီတပ်ဖဲချောင်းကွင်းထဲမှာရောက်နေတာပေါ့ဒါရင်လည်းကသူတို့ဒီရှယ်လင်ဒီမရောက်လာတဲ့အချိန်မှာတော့သူတို့ဟိုလေရင်နဲ့အရင်ပြစ်ထားတာဟုတ်တယ်လေရင်နဲ့ပြစ်ထားပေမဲ့သူတို့ရှယ်လင်ဒီရောက်လာပေမဲ့ပဲအဲ့လိုဖြစ်တာပေါ့အစပိုင်းတော့လေရင်နဲ့ပြစ်ထား
လောလောဆယ်တန်ဖဲရွာကိုလူတစ်ထောင်ကျော်လောက်ရောက်ရှိနေပြီးထပ်မံရောက်ရှိဖို့လည်းရှိနေကြောင်းအခုလိုဆက်ပြောပါတယ
်ထပ်လာနဲ့အလားလာရှိပါတယ်အခုကြားရတော့ဒီကိုထောင်းမိကတို့ပေါ့ဒီကမ္ဘောဟိုဘက်လည်းအခုစစ်တပ်တွေကနည်းနည်းတားထားတယ်လို့လည်းကြားရတယ်အဲ့မှာလည်းနည်းနည်းအဲ့တရားနည်းပါလို့ရှိတယ်ပြီးတော့ဟောလမ်းမှာလည်းအခုဒုက္ခကြုံရမှရှိနေတယ်လေကြားရတယ်အခုအားလုံးတော့ညောက်လာသေးဘူးပေါ့အခုညောက်လာမဲ့တခြားရွာပေါ့ဟောပါဟာညီတို့ညောင်ဟောပြကလည်းညောက်လာမဲ့လို့ရှိတယ်လို့ကြားရတယ
်ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူဦးကတော့တန်ဖဲရွာကိုညောက်လာသူစီးရင်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့ညကတထောင်တရားနဲ့တူဦးရှိရင်အာဒီမနေ့ခုနှစ်နိုင်ခွဲလောက်မှဆိုရင်ဒီ ABC ကအဲအစင်းသားတွေကြတော့သူတို့ KDC ကကောင်းဆောင်ပြီးပေါ့လို့သူတို့ခေါ်သွားတယ်။နေရကျော်တော့အစင်းသွားလိုက်ပြီးမြစ်ကနားဖက်ကိုဒီမှာကြတော့အခုလုံးလုံးစင်800ကျော်တော့ပေါ့နော်ရှိနေ။သူတို့ကိုကျမတို့ဒီတံဖဲကက်သလစ်ဖခင်အကြောင်းမှာအဲဖခင်ကျောင်းဝင်းထဲမှာအဆောင်ကြီးမှာပေါ့နော်အဲ့ဒီမှာချထားပါလိမ့်ရှင့
်။စစ်ဆောင်ပြည်သူတွေကိုခရီးရန်ဘာသာရေးအသင်းဖွဲ့တွေကကူညီစောင့်ရှောက်ထားတယ်လို့စစ်တော်ကိုယ်စားတွေကလည်းလာရောက်တွေ့ဆုံပြီးအပြင်းစကားပြောဆိုကြောင်းလည်းပြောပါတယ်။ဒီအပိုင်းတွေအတွင်းမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်ကြီးမျိုးနယ်အတွင်းမှာစစ်ဆောင်ပြည်သူ1200ကျော်လောက်ရောက်ရှိနေတယ်လို့တနိုင်းမျိုးနယ်အောင်လောက်ကျွာဘက်ကဒေသခံ1000လောက်ဟာလဲတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့ကုညီတေဇေးကြီးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလောပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးလက်ရှိကချင်ပြည်နယ်၊စံပြည်နယ်၊ကရင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတယ်လို့ဒီကြသားတွေကိုအကာအကွယ်ပေးရင်းပြိပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ခွင့်ပြုရေးအတွက်လဲတမတော်အပါဝင်အစိုးရကိုမြစ်တရားခံထားပါတယ်